Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် February 17ရက်နေ့ကျတာပရင်းနေ့မနက်ပတ်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA အစီအစဉ်တွေကို Flight Meter 24.50 တို့အပြင်ဖိုင်လမီတာ190 kHz 1905တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒီကနေ့မနက်ခင်းအစီအစဉ်မူဖြင့်ကျွန်တော်ရမထုံးကတာဝန်ယူတက်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့ဒေသစံတော်ချင်းဗိုလ်ထုံးနဲ့မော်လတနိုင်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာစစ်ကစစ်အာဏာသိမ်းကောင်းဆောင်တွေကိုအရေးယူရေးအခုလိုပြောကြားခဲ့ပါတယ
် And today I've approved a new executive order a new executive order enabling us to immediately sanction the military leaders who directed the coup.
မြန်မာစစ်ကောင်းဆောင်တွေနဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းပေါ်ပြတ်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချက်ချင်းချမှတ်သွားမယ်ဆိုပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ပြောထားတဲ့အကြောင်းသတင်းအဖြစ်စုံကိုမကြခင်ကြားကြရမှာဖြစ်ပါတယ်။ဒီသတင်းနဲ့အတူမနေ့ညကစစ်တပ်ကနိုင်ငံတော်မှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေပါဝင်လူ့အများပြားကိုဖမ်းဆီးထိန်းသိမ်းထားတဲ့သတင်းနဲ့မေးမြန်းချက်တွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီသတင်းတွေမတိုင်ခင်ဗိုလ်ထုတ်နှစ်မနေ့ထိတိုင်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုညာဝင်းအောင်နဲ့ကိုအောင်မြတ်သူတို့ကကြောပြပါမယ်ခင
်ဗျာမြန်မာနိုင်ငံမှာအာဏာသိမ်းယူခဲ့ကြတဲ့စစ်တပ်ခေါင်းဆောင်တွေပေါ်အမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့အရေးယူလိုက်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒေသစံတော်ချိန်ဗိုလ်ထုနဲ့မွန်လွန်ပိုင်းမှာကြေညာပါတယ်ဒါအပြင်တပ်မတော်ကလက်ရှိသိမ်းယူထားတဲ့အာဏာကိုအမြန်ဆုံးပြန်စွန့်လွှတ်ဖို့ကိုလည်းသမ္မတဘိုင်ဒန်ကထပ်လောင်းတိုက်တွန်းလိုက်ပြီးနိုဝင်ဘာ၈ရက်နေ့မှာပြည်သူတွေကသူတို့ဆန္ဒအတိုင်းထုတ်ဖော်မင်းပြခဲ့ကြတဲ့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုလေးစားလိုက်တာပေါ့ကိုလည်းသမ္မတဘိုင်ဒန်ကကြိုက်တွန်းလိုက်ပါတယ
် The US government is taking steps to prevent the generals from improperly having access to the $1 billion in Burmese government funds held in the United States
အခုချမှတ်လိုက်တဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုရမြန်မာအစိုးရသုံးရံပုံငွေအတွက်အမေရိကန်ကထောက်ပံ့နေတဲ့အမေရိကန်ဒေါ်လာ1 billion ကိုအာဏာသိမ်းစစ်ကောင်စီကရတော့မှာမဟုတ်ပါဘူး။ဒါအပြင်ဒဏ်ခတ်ပိတ်ဆို့ခံရတဲ့ပထမအတုပ်အမည်စင်းကိုဒီသတင်းမှတ်တွေထုတ်ပြန်သွားမှာဖြစ်ပြီးအဲ့ဒီတည်းမှာအာဏာသိမ်းစစ်ကောင်ဆောင်တွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေပါဝင်မှာဖြစ်ပါတယ်။မြန်မာစစ်အာဏာသိမ်းအဖွဲ့ကိုအခုလိုအမေရိကန်ကဒဏ်ခတ်အရေးယူလိုက်တဲ့ဆုံးဖြတ်ချက်အပေါ်ကြိုးဆိုကြောင်းအမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Bob Menendez နဲ့ CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးသူတွေတနာအဖွဲ့ကပါကြိုးဆိုပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတဲမှာမြန်မာအစိုးရအတွက်အကျိုးများဖြစ်စေမဲ့အမေရိကန်နိုင်ငံကိုတင်သွင်းမဲ့ပို့ကုန်လမ်းကြောင်းကိုဖိတ်ဆို့ရပ်တန့်ထားမှလည်းဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အခြားလူအပ်တဲ့ကဏ္ဍတွေမှာတော့မြန်မာပြည်သူတွေလက်ထဲဒဏ်ရာရရှိစေမဲ့နည်းလမ်းအရအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ပံ့ကူညီမှာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကကြေညာပါတယ်။အကြေးကြီးမြန်မာနိုင်ငံမှာလက်ရှိတဲ့အခြေအနေတွေပိုဆိုးလာမယ်ဆိုရင်မြန်မာစစ်ဘုတ်ချုပ်တွေကိုအမေရိကန်ပြည်ထောင်စုကဒီတဲ့ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်သွားမယ်လို့ဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံတော်လွှားဆက်အနာသိန်းစန့်ကျင်ဆန္ဒပြမှုတွေပိုပြီးကြေပြန့်ကြီးတွားလာနေချိန်မှာပဲ NLD အစိုးရလက်ထက်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တချို့ကိုစတင်ဖမ်းဆီးနေတယ်လို့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တွေ NLD ပါတီဘူတောင်ဝန်ရှိသူတချို့ကိုပါစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်လံဖမ်းဆီးခဲ့ပါတယ်ဗိုလ်ထုနေညကချင်းပြည်နယ်ဝန်ကြီးချုပ်စလိုင်းလျန်လွယ်ပြန်လေအဖမ်းဆီးခံရတယ်လို့ချင်းပြည်နယ်ဟာခါမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတလာကီလီယိုလျန်နဲ့အရာရှိစလိုက်ထောင်ပီတို့ကိုဖမ်းဆီးသွားတယ်လို့ထန်စလန်မြို့ရွေးကောက်ပွဲကော်မရှင်အရာရှိစလိုက်ခင်အောင်လင်းတို့ကိုလည်းည7:00နာရီဝန်းကျင်မှာရဲတွေကလာရောက်ဖမ်းဆီးသွားခဲ့တာပါရန်ကုန်မှာဆိုရင်လည်း NLD ပါတီဗဟိုဥပဒေပြုအထောက်ကူအဖွဲ့ဝင်ရှင်းနေဦးကျော်ဟုကိုဗိုလ်တော်ကသူ့နေအိမ်တော့ကိုဖျက်ပြီးဝင်ရောက်ဖမ်းဆီးခဲ့ပါတယ်ဒါအပြင်ရခိုင်ဝန်ကြီးချုပ်ဦးညီပုကိုနေမှာစစ်တပ်ကလာရောက်ဖမ်းဆီးခြင်းမှာ
ရောက်ပါတယ်ရောက်ပြီနဲ့တစ်ပါးလေးရောက်တယ်ရောက်ပါတယ်ဗျာဟိုပြေကျွန်တော်ဒီကတယောက်ယူခဲ့တယ်ပါဗျာရောက်ရောက်ဦးညီပု
ကတော့ကတ်နား
ဦးညီပုကလိုအပ်တာတွေယူမယ်လို့ပြောပေမဲ့လက်မခံဘဲနောက်မှလူလွတ်ပြီးယူခိုင်းမယ်ဆိုပြီးစေရာရှိကပြောတဲ့အတွက်အသာတကြီးလိုက်သွားတဲ့ဗီဒီယိုဖိုင်ကိုမြင်ရပါတယ်တကာတလောကမှာပြန်လဲလွတ်မြောက်လာတဲ့တင်းနှံ့တိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုလည်းပြန်လဲဖမ်းဆီးသွားပြီဖြစ်ပါတယ်။ပြည်ရင်ပြည်နယ်မှာတော့ Kimine Soya Siman Banawanji Utanine, Chinese Saging Mune, Dizulogosle, Sorting Windogo, Pansi Dragavari, Ulu Pansi Moody, She said Chilali Melo, Yangumu Nangai, Tangwanga, Don't Tanibari. The morning of PYD and Nirunga, Sitaga, Anna Tinaidago, Nanga Nankangwe Sana, Piamburi, Pavoni Rama, Bodune, Jingaya Zadai Shila Gavari, Tachoniarima Sitaga, Sanabia Wedigo, in Adon Pugwerari, Shinide, Jagabe. A gulu, yes, and up Jani Jarawa. Luzu Quebu to Sitaga, Cholan Jikada, Vita Baidi Ne, Yi Chan to Que Ludari, Sanap Jaduri Dema, Tanya Yaduri, Shigabari, Nibiro Maro, Ingani Runga, Tongchire, Sanap Jadurigo, Donyo Ita Quega, Luzu Quebu, the deep beat your suit, Kerelo, Sanap Jaduga, Vioigo, Jovari, Ingani Runga, Nibiro Masanap Jadurigo, Yeta Quega, Tanana Jikagira Jau, Anezo U Tanya Yashibari. Uga Ugama Timanbi, Naduga Yimbago Timan Pautres Wabari, Ugongo Timan Gede at Denise Yue, Mamiata de Kango, a two jamas on Emma, a dash you set up be song geniale, look, Dawan Jasiamunga, Piovari, a goodendi conema, Jizan Shini de Trachini Suyan Yabi, a dash in book Quinlan Nere, look, Siamunga, Piovari, Yimbago the Natiman Gedu, a Denise don't need you a good so we got all, a chain name, think the Suyan Yaro, Budo Siamunga, Piovari. Yin Sanabjani de Durigo, in our don't puke quenny de, yet a poddy, Jadu Tawangani, Totra Bibo, Yamalu Queen Sanya, Gulamaga, Tooth and the Man, Tom Andrews got down so badly. A Gulu Sanabia Durigo, a champion naming a loyapo, Gula the Magagale, Titin, Shochatawarekna. Yamanga Masitaga, Anna, Tina Bino, Nanganga Siwa, Lung and Shinny, Bobby, Ion Sailavare. Yamasita ne Pesa Lokani de Nanga Comunipo, PRE, Bobby, Tomi Lanivare. Sitaga Anna Din Bijimawe, Japan Kirin Pyoyamaga Usuga, Yama Upa and Limitane Pesa Lung and Digani, Songkwa Dawari, Inganigaro, Singapore, RMH Comuniga, Sita Bai, Yama Virginia, Tobago Comunima, Shide, Tuya Seyarigo, Sunun Yong Chinyage Barekna.
ကျွန်တော်အောင်မြတ်သူပါ ချိုင်းနိုင်ငံရဲ့ဒီမိုကရေစီရေလှောက်ရှားသူတွေကတော့ဗန်ကောက်မြို့ရဲ့လမ်းနေပေါ်ကိုဗုဒ္ဓနေမှာပြန်လည်ရောက်ရှိလာပါပြီ။အိန္ဒိယမြန်မာနိုင်ငံမှာဆက်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်သူတွေရဲ့နီးနာအတိုင်းပဲအိုးခွက်တွေကိုကြဲကြဲလောင်တိကပ်ပြီးနလနီပါရနာနေရကအခုလိုဆန္ဒပြမှုတွေပြန်လည်ပေါ်ပေါ်လာဖြစ်ပါတယ်။ ဒီကရက်နှစ်ဇူလိုင်လတွေကစတင်ခဲ့တဲ့ထိုင်းဒီမိုကရေစီရေလှောက်ရှားမှုတွေမှာလည်းလူ9000ထက်မနည်းကိုထောင်ဒဏ်15နှစ်အထက်အပြစ်ပေးနိုင်တဲ့ဒီအသေးအဖက်ဥပဒေနဲ့တရားစွဲဆိုရတာပါမနစ်ကဒီမိုကရေစီလှောက်ရှားမှုရဲ့အမြင့်ဆုံးအနေထားတွေမှာဗန်ကောက်မြို့တလာလူပေါင်း1000ချီပါဝင်ခဲ့ပြီးတော့ဘရင်စနစ်ဖြတ်သိမ်းရေးနဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝိုချာနှုတ်ထွက်ပေးရေးကို dinner at Pamau's own type web shipyo. Dinner at UHF, Lu Tanachi, your Lani Boy, Yola Zibune, Lumiana Kama, Tonsu Jedia, Bobido, Simalama, Pedelu Piovare. To do where Mimashi download the Maria, Dimurusi, Sanapia Muriale, bigger at Bam Yamanga Masana, Davy Nopine, Tainang and Emma, to go up Piponivare. Time when you pray your caro, Nema and other things on Bujo Muji Mayan Ziga, Nema Dimurusi, Tokam Bibu Sago, Yashiga, Lodrinorigo, Pioso Gabi, Nema Dimurusi, Chissing, Tokam Mele, Nanganja, Common Sasaniga, Yichi, Lupioso Bavare, Nema Sanapia Buriga, Tain Dimurusi, Yellow Shamugo, say Atatan Zigarule, the Rema Popia Tavare. Nemanang and Chama in Aza Winitanaga, FIFA is say, Botunina Shina in my topping at the Yaya. Nemanangama Kovekusatu, Luna, dead those that go, she get a popiarabare. Jacques under the Munabong, Tatanko, Akusa, Ligugu, Santa B, Aku Luna, the Tamadu, she get up to Delosuare. Jabin, they so do not do less she get a topian gentleman popiatavare. ဒါကြောင့်မြန်မာနိုင်ငံမှာအခုချိန်ထိဓာတ်ခွဲအတည်ပြုလူနာစုစုပေါင်း 34,489 ဦးရှိသွားပြီးသေဆုံးသူစုစုပေါင်းကတော့ 3,182 ဦးရှိသွားပြီဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO နဲ့ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF တို့ရဲ့ခေါင်းဆောင်ပိုင်းတွေကကိုဗစ် -19 ကာကွယ်ဆေးအမြောက်အများထုတ်လုပ်ကြဖို့နဲ့မြန်မာတတဖြန့်ဝေကြဖို့ဗုဒ္ဓဦးနေကမြစ်တာရက်ခံလိုက်ကြပါတယ်။ပူးတွဲထုတ်ပြန်ချက်တွေမှာ WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကတော့လက်ရှိထုတ်လုပ်ပြန်ချီနေတဲ့ကာကွယ်ဆေး128တန်းဟာကမ္ဘာပြည်တွင်းထုတ်ကုန်60ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့တိုင်းပြည်10ခုရဲ့လူဦးရေ3ဘုံ2ဘုံကျော်ကိုပဲကာကွယ်ဆေးတွေရရှိစေမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ထို့အတူ UNICEF အကြီးအကဲ Henry Darfour ကလည်းဒီကနေ့ဒီကမ္ဘာနိုင်ငံ130ကလူဦးရေ 2.5 ဘီလီယံကိုပဲပထမအကြော့ကာကွယ်ဆေးတွေထိုးရသေးတယ်လို့ဆိုပါတယ်။ဒီလိုပဲဆက်ဖြစ်နေမယ်ဆိုရင်လူပွားနဲ့အသက်မွေးကြောင်းမှုတွေကိုဆက်ပြီးဆုံးရှုံးနေမှာဖြစ်ပြီးကမ္ဘာစီးပွားရေးကိုလည်းပြန်လည်ကုစားဖို့နှေးကွေးနေဥမှာဖြစ်တယ်လို့ပူတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အစိုးရတွေကနယ်နိမိတ်ကန့်သတ်ချက်တွေကိုကြော်ပြီးကြည့်မြင်ဖို့လိုအပ်ပြီးနောက်ထပ် virus မျိုးကွဲတွေကိုကန့်သတ်ဖို့နဲ့ကပ်ဘေးကိုရပ်တန့်ဖို့အတွက်ကာကွယ်ဆေးမဟာဗျူဟာတွေကိုချမှတ်ကျင့်သုံးဖို့လည်းတိုက်တွန်းထားပါတယ်။နိုင်ငံအားလုံးမှာရှိတဲ့ရှေ့တန်းမှာတာဝန်ထမ်းဆောင်နေကြတဲ့ကျန်းမာရေးလုပ်သားတွေနဲ့ထိလွယ်ခိုက်လွယ်လူတွေကိုကာကွယ်ဆေးဦးစားပေးထိုးဖို့ကိုလည်းအားပေးထောက်ခံလာပြီးကာကွယ်ဆေးထုတ်လုပ်သူကိုလည်းမြန်မာတပ်တော်ဝေဖုန်ချထောက်ပံ့ပေးဖို့နဲ့ဤပညာတွေကိုဖြန့်ဝေပေးဖို့လည်းတိုက်တွန်းထားပါတယ်။ဥရောပအနေနဲ့ COVID-19 ကာကွယ်ဆေးကိုအတည်ပြုပေးရမှာရောထိုးနှံပေးရမှာပါ။နောက်ကျခဲ့တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကဗုဒ္ဓဦးနေကပြောဆိုပါတယ်။သူတို့အနေနဲ့ကာကွယ်ဆေးကိုအချိန်မီထိုးနှံပေးနိုင်မယ်လို့အထင်ကြီးခဲ့တယ်လို့လည်းဆိုပါတယ်။ဖွန်ဒါလီယန်ကဥရောပပါလီမန်ထဲမှာကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုရမှာတော့ EU အုပ်ချုပ်ရေးပိုင်းကအဖွဲ့ဝင်28နိုင်ငံကိုကာကွယ်ဆေးတပြိုင်တည်းထိုးမယ်လို့ဆုံးဖြတ်ထားပြီးနိုင်ငံကြီးတွေကကိုယ်တော်နဲ့ကိုယ်လှုပ်သွားတာဟာကျွန်တော်တို့လူ့အဖွဲ့အစည်းကိုအဆုံးသတ်စေတယ်လို့ဆိုပါတယ်။ဥရောပစည်းဝါးနဲ့လုံခြုံရေးဆိုင်ရာအေဂျင်စီတွေစီကထောက်ခံချက်တွေရဖို့နောက်ထပ်3-4ပတ်လောက်စောင့်နေကြမှာပဲဒီကိစ္စကအသက်ပြေးလုံခြုံရေးဖြစ်တာကြောင့်အဆင့်ကျော်ပြီးလှုပ်တာမျိုးမဟုတ်ဘူးလို့လည်းသူမကကာကွယ်ပြောဆိုသွားပါတယ်။EU အနေနဲ့ကာကွယ်ဆေးတစ်တေကိုထုတ်လုပ်ဖို့အဓိကအယုံစိုက်နေပြီးကာကွယ်ဆေးအမြောက်အများကိုအလင်းအမြန်ထုတ်လုပ်ရေးကိုရှော့ပေါ့တွက်ဆခဲ့ကြတယ်လို့လည်းပြောဆိုခဲ့ပါတယ်။ဥရောပကော်မရှင်နာမင်းကြီးကလည်းဗြိတိရှားအုပ်စိုးထားတဲ့မြောက်အိုင်ယာလန်ကိုပို့ကုန်တွေတင်းကျပ်ထားတဲ့ကိစ္စပေါ်မှာဝန်ထမ်းမှုကိုပြသခဲ့ပြီးဒီလိုမြောက်အိုင်ယာလန်နဲ့ EU အဖွဲ့ဝင်ဖြစ်တဲ့အိုင်ယာလန်နိုင်ငံတွေကြားနယ်စပ်တွေကိုတင်းကျပ်ထားတာဟာဒီဒေသမှာတင်းမမှုတွေပြန်ပြီးတော့ဖြစ်လာစေရလို့ဆိုပါတယ်
ဘုရင့်နေမနဲ့ထိတ်တန်းရအောင်မြန်မာနဲ့နိုင်ငံတော်သတင်းတွေကိုကိုညာဝင်းအောင်နဲ့ကိုအောင်မြတ်သူတို့ပြောပြခဲ့တာပါဆက်လက်ပြီးထိတ်တန်းရအောင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုစက်တိုက်နားဆင်ရဖို့ရှိပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံကအာဏာသိမ်းခေါင်းဆောင်တွေနဲ့မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုပိတ်ဆို့တံခတ်အရေးယူဖို့ဝါရှင်တန်ဒေသစံတော်ချုပ်ဘုရင့်နေမွန်လက်တနိုင်ကျော်မှကြေညာလိုက်ပါတယ်မိကုံအပြည့်စုံကိုဦးကျော်စံတာကတင်ဆက်ပေးထားပါတယ
် Give you an updateOn the latest regarding our response to the military coup in Burma. As you know, the assault on Burma's transition to democracy remains an issue of deep bipartisan concern.
ဒီမှာရှိသောမိလက်ကြီးမှာနော်မြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့ဆရာနာသိမ်းမှုနဲ့ပတ်သက်ပြီးကျွန်တော်ရဲ့နောက်ဆုံးတုံ့ပြန်ချက်နဲ့ပတ်သက်လို့ပြောကြလိုပါတယ်။အားလုံးကြည့်ကြရတဲ့အတိုင်းမြန်မာနိုင်ငံဒီမိုကရေစီအသင်းကူးပြောင်းမှုအပေါ်တိုက်ခိုက်ခံရခြင်းဟာကျွန်တော်နိုင်ငံရဲ့ပါတီနှစ်ရပ်စလုံးကအလေးနဲ့ထားတဲ့ကြက်ဖြစ်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့ဟာဒီအရေးကိုအထူးစိတ်ဝင်စားတဲ့အထက်လွှတ်တော်အမတ်မက်ကော်နယ်တို့အဖွဲ့နဲ့ကြေကြေပြန့်ပြန့်ဆွေးနွေးခဲ့ပြီးသူတို့ရဲ့တန်ဖိုးစီရဲ့အယူဆတွေကိုကြိုဆိုလက်ခံပါတယ်။ကျွန်တော်တို့ဟာကမ္ဘာတစ်လွှာမိတ်ဆွေတွေအထူးသဖြင့် Indo-Pacific ဒေသကနိုင်ငံတွေနဲ့နှိကပ်စွာပူးပေါင်းဆောင်ရွက်ပြီးအခုမြန်မာနိုင်ငံမှာဖြစ်ပျက်နေမှုပေါ်သံတမန်နည်းအချင်းထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုကိုလှုပ်ဆောင်ခဲ့ပါတယ်။
A strong and unified message emerging from the United States has been essential, in our view, to encouraging other countries to join us in
pressing the United States to bring together 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 theခိုင်မာပြတ်သားတဲ့ကြေညာချက်ထုတ်ပြန်လုပ်ဆောင်နိုင်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေကောက်မွန်လာစေဖို့ကမ္ဘာကြီးကအဖြစ်လုပ်ဆောင်နိုင်အောင်အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီမှထိပ်တွေ့ဆောင်ရွက်ချက်အစ်စ်တွေလုပ်ဆောင်သွားမှာဖြစ်ပါတယ်
။ Today
I again call on the Burmese military to immediately release the democratic political leaders and activists and that they're now detained, including Aung San Suu Kyi, and she is and also Win Myint.
Democracy, Nanay, Gongong, Tetua Lucia, Dong San Suji, Samda, Women, Bawin, Gutenin, Kanyadu, and Yanzong Lubibo Tongsovare. Sita Nina, and I was Sumoyame, knowing my CNA, Yuka Bema, Popjaga, Yama, Bizuria, Sana, Liza Yame. Another Sigons only bought Tia Musizi met Luya de Gutinavame. Megan Bidonzu, my senior, dollar, 10 billion, Nambusigo.
And today, I've approved a new executive order, enabling us to immediately sanction the military leaders.
And
finally, as protests grow, violence against those asserting their democratic rights is unacceptable, and we're going to keep calling it out. The people of Burma are making their voices heard, and the world is watching.
We'll be ready.
ဒီအထုံးမှုမှာပူပေါင်းပါဝင်ရဖို့နိုင်ငံတကာကိုလည်းတန်ကြားလိုက်ပါတယ်မြန်မာစစ်တပ်ခေါင်းဆောင်တွေနဲ့စစ်တပ်ပိုင်လုပ်ငန်းကြီးတွေကိုအေးအေးယူရေးသမရဂျိုးဘိုင်ဒန်ပြောကြားတဲ့မိန့်ခွန်းကိုဦးကျော်စံသာတင်ပြခဲ့တာပါမြန်မာနိုင်ငံအတွင်းမှာတော့ဆန္ဒပြပွဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်တပ်ကမိဂတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုထပ်မံဖမ်းဆီးခေါ
ပြန်ပြီးတော့ထိမ့်သိမ့်သွားတယ်လို့ပြောနေလို့အဲ့ဒါဆရာတို့များပါကြားလေလို့ဒီစစ်မှိုက်တွေရောလောက်ကနေပြီးတော့သူ့နေရနေပြီးတော့လေဒါခေါ်ရတယ်လို့ပဲကြားရတယ်နော်ဆုံးရှင်နေရတယ်အဲ့တော့ဟိုနေအင်းဆိုတာကသူတို့ဝင်းကြီးချုပ်နေအင်းမာပဲသူတို့ပြင်းသွားထားတာဒီလိုနေရနေဟုတ်တယ်ဗျာဦးကျော်ကြီးကလည်းအရင်အချိန်ချက်တော့
ไอ้เนี่ยนี่ก็ขอว่าเลยรู้เปล่าเลยนะแล้วก็ตอนนี้หลูฤาก็ก็บลูปုံစံမျိုးတွေညာဆရာတို့တိထားမျိုးရှိပါလဲကျွန်တော်တို့ဒီတော့ก็ဒီတက်ကလူရလာရှိပါတယ်လို့အဲ့ဒီကိုတိထားရကြကျွန်တော်တို့လည်းညီနာတော့ပို့ဖို့เนาะလူနဲ့လူရနေ information
ပေးတို့ကျွန်တော်တို့သိရတာပါဗျာဘယ်ကိုခေါ်သွားမယ်ဘာကြောင့်အဲ့လိုမျိုးပြန်ပြီးတော့ခေါ်သွားတယ်ဆိုတော့ဆရာတို့သိရပါလားရှင်
နောက်တစ်ခုကတုတ်မိသားစုအခြေအနေကတော့ဘယ်လိုများရှိပါလဲရှင်မိသားစုတွေကတော့ဒီဝင်ကြီးချုပ်အင်အားမှာပဲကြံခဲ့တာဆိုတော့လေသူတို့တွေကိုကောဟိုချက်ပြီးတော့ဘယ်လိုများသူတို့ထားထားပါလဲရှင်ဟိုအဲ့ဒါလည်းဟိုပြည်သူတို့ကျွန်တော်မသိရသေးဘူးညာရွှေ့ရဆိုတာလေဝင်ကြီးချုပ်တွေကရွှေ့လိုက်တာလားတုတ်မိသားစုရွှေ့လိုက်တာလားအဲ့ဒါလည်းကျွန်တော်အသေးသေးချာချာကျွန်တော်ကွန်ဖာမ်လုပ်လို့မရသေးဘူးဖြစ်တယ ဲ့တိုင်းနေမှာဝင်စည်းရမျိုးရှိတယ်။တနင်္လာရီတိုင်းဘက်မှာကောအဲ့လိုဝင်စည်းရမျိုးရောရှိလား
။အခုလောလောဆယ်အခြေတည်ရောတနင်္လာရီတိုင်းမှာအဲ့လိုဖြစ်စဉ်မျိုးတော့မရှိပါဘူးခင်ဗျာ။မရှိသေးပါဘူးပေါ့နော်
။ကိုရုဘက်ကကောဘလို့တုံးတက်ပါလဲရှင်။အခုဘလို့အမြင်ရှိလဲပေါ့နော်။ဒီလိုပြန်ပြီးတော့ခေါ်သွားတာကဒီတချို့တိုင်းနဲ့ဒီနယ်ရီမှာလဲဟိုပြီးခဲ့တဲ့ရက်တွေတုန်းကလဲအဲ့လိုခေါ်သွားတာမျိုးရောရှိရပေါ့နော်။အနီနိုင်ခင်တွင်းမျိုးဘာလို့ဆိုလို့ရှင်ဒီဆန္ဒပြပွဲတွေမှာသူကဖုန်းနဲ့ speech ပေးလို့နှုတ်ဆက်လို့ဆိုတဲ့ဟာမျိုးတွေပေါ့နော်သူတို့ဘက်ကတော့ထင်မြင်ယူဆချက်ရှိဆရာတို့ဘက်ကတော့ဘယ်လိုထင်မြင်ယူဆချက်များရှိပါလဲရှင့်
No, 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 no,
不看文件就文件不呢 ？NLD 透过比如拍个新的机，我叫葫芦，潘西看一下的人呢不得了嘞，比当时文员呢，你在读读个阿古路叫话嘞？
是，比如看人家出来的话，文件不。所以说呢，很多的人呢，给他干，我们家这些地方的话，一九后，一九后人家他们的不然呢，一九后人的话，没有道路可以过来。
今年比那个西边文集，乌丹那个潘西多的宝马罗，咱这几日多过来乌少点文个，没米卡个，实在没面给吧嘞。
西边班那文集个，陪你啊，你考到了嘞，那如果今年文集也不得比哦，西亚路那边哦，把人家彻底啊，牛西吧嘞些。
西边嘛，那温州就到最佳了。那你呀，年底办呀，挨大个就到都是不灵要了的。像河娃的时候，啊，你就到都加了去。啊，且以前的过年就到都没加哦。我哎哎，都还要像河娃米的，哎，米那个好点的。哎，且你妈在那里话的，我们对年底办了像河娃的时候，哎，你来加了去。
我今年不送那个啥嘞，他们都要的不？
没必要的，我经常包装的，白经常来的，也去的。就是老马了，你家中啊，就是他嘛，经常去的。哎，你家我们就是说，听不明白，没明白，我把都夸不着去。
我随便问那一问题呢，哎，都没答是问的啊。我估计是前年嘛，不如前年有没有去吧嘞？都罗里搞过，第问题哎呀，嘛喂，听听他啦，不如本身就都罗听听他呗。
现在都不能来，你家中的，咱们那问题哎呀嘛，我们去了是吗？哎，这些家属啊，都哎嘛嘞，这边你家的。
哎，我跟你问几句话了，都哎呀嘛嘞，考到嘞，他们没古城的哦，都没家属了，哎哎呀嘛是啦，那比如都罗的哦，不如城里有没有去吧嘞些？
我在哎呀那边考到嘞，都这里哎嘛都有那点会讲嘞，不然肯定的话你去不灵。哎，家属你哪来你去了啥家哦？这话是说哎，是这边你的，这里这边你的，这里家属哎在在去的。
好的，
哎呀，这是不便宜的，哎，
那边就要多加的。哦，这边本来有问题有嘞，经常不了，下路对车公分么不一样，不孬些。
好的，阿妈了，这边咱都是电车往来路的，嘛人家不就啊，经常在过来，下不了就讲说加了路，我本来不经常啊，不就啊，人家都一点交通流是吧，人家那面嘛都是差的，所以我说电车往来路就那，那就会加的。
台内边呢，文件就对他们潘西看下来，这里呢不得了，那每个每年十多个啊！虽然那对面潘西他嘞是讲是有第二传播市场，比方说六个国家比如 CRPH 个没得不容易个增加来吧嘞，比如乌布里亚有，那个那个乌布里亚把第二传播变成那张 CRPH 标杆呀 ，NLD 比都六个国家嘞。多皮皮丁啊 ，V O E 个标牌嘞，西港是个第二最熟人的呀嘛，因三亚咩，新港木瑞呢不得了，买引进那个多皮皮丁个实在美面茶牌嘞，咩？
多皮皮丁个酷脑松千里的酷不露千里来些，第 N L D 推荐高上的不孬，我当三书记那乌云也八文不孬，第六道路苏亚推荐你嘛，大文有他的 N L D 高上的酷实在便宜啊的，哎那也哦啊地皮奶呢不孬。我就在那个地球奶奶 CA 你哦，不对的，这个老手爸爸比如说。
第一次就是你老爸的，你可能很大的，你就是爸的家吧。我看地球就是了，我呢就是你的东洋不。在那里面怎么有老年人去的？我不嘛说，他们就放你身上的比较高，就是因为马关也改完了的。那你要是怎么有研究过，不都那么喜欢呢？特别出现那里马关了，就给那个表妹说，他们家带的那个呢。对，关心我们事业情嘛，我们要 ဟိုခိုးဆောင်ခိုးရလောက်သွားတဲ့ဆီစာမျိုးပေါ့နော်တော်တော်များများတော့လူဆိုင်နေရာရှိပါတယ်ကျွန်တော်တို့ဒီခေါင်းဆောင်မျိုးရောနောက်ပြီးနိုင်ငံရေးရလူမှုတောင်းမှာကြောက်ကြရတူကြီးဝတ်ပြီးဆွဲနေတယ်ပေါ့နော်ကြည့်အာနာတင်းပြီးရနောက်မှာဆိုတော့ခါတော့အခုလည်းဆွဲနေတယ်နောက်ပိုင်းလည်းကျွန်တော်တို့ကမျှော်လင့်ထားပြတာပါဟိုဒီလက်တော့ကိုယ်စလဲရောအခုလည်းရှိအချိန်လေးဒီလဲအချိန်ကြီးဖြစ်သွားနိုင်တယ်ဒီခါပါအခုဆိုလို့ရှိရင်ဒီဆန္ဒပြတဲ့သူတွေရောအဲကျွန်တော်တို့ဒီ CCC ရောဆက်ဆက်ပြီးဆန်းစည်းနေရအခုချိန်ဒီရက်တံသွားတည်တာဖြစ်တဲ့အတွက်လက်ရှိအနေအထားတော့အချိန်ကြီးတစ်ခုခုဖြစ်သွားနိုင်တယ်ဒီစားပါရှင်ဟု
တ်ကဲ့အဲ့တော့မတ်ဖြူဖြူတင်းတို့အခုဖွဲ့စည်းလိုက်တဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီကနေစစ်ကောင်စီကိုတရားစွဲမဲ့ကိစ္စရောဘယ်လိုဆက်လုပ်ဖို့ရှိလဲရှင
်ကျွန်တော်တို့ကစားပိုင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးရှိပါတယ်မတရားတစ်ချက်ပေါ့နော်ကျွန်တော်တို့ကရမဦးဆုံးတရားလေးရက်နေမှာကျွန်တော်ဆက်တော့ခေါ်ရဲပေါ့နော်ဒီကျွန်တော်တို့အဲ့ဒီအချိန်နဲ့ကအဲဆရာနာရှင်ဒီမတရားသိမ်းပိုက်စားတာကျွန်တော်လက်မခံဘူးဖြီးသူကပြေးထားတဲ့မန်းလေးရှိရဲအကုန်းကတော့ကိုလုံမိုင်းဆိုတဲ့ရွေးချယ်တဲ့လုပ်ဆဲတာပေါ့နော်ဒါပေမဲ့အခုဆိုလို့ရှိရင်ဒီဆရာနာသိမ်းမဲ့အစိုးရနေပြီးတော့ဒီမြန်မာနိုင်ငံစစ်ကောင်စီဆိုပြီးသူတို့ဖွဲ့စည်းတယ်ပေါ့နော်ဒါ ਇਸ ခါကျတော့အကျွန်တော်တို့အနေနဲ့ဒီဖွဲ့စည်းလိုက်တဲ့သူတို့အဖွဲ့အစည်းပေါ့စစ်ကောင်စီအစိုးရစစ်ကောင်စီပေါ့နော်အဲကျွန်တော်တို့လက်မခံဘူးလက်မခံဘူးနောက်ချက်ကကျတော့ဒါဆိုလို့ရှိရင်မတရားတစ်ချက်ပိန်းထားတယ်ဥပဒေပုံမှန်ဥပဒေနဲ့ကြည့်မယ်ဆိုလည်းမမီဘူးဆိုကျွန်တော်တို့သိရတယ်။နောက်ချက်ကကျတော့မမီရဖြစ်သွားတဲ့မျိုးပြီးတော့ဖိချက်မှာအေးကျတော့ဆန္ဒပြတဲ့မျိုးသမီးကိုသူကတ်ချက်ခဲ့ပေါ့နော်။ဒါကျွန်တော်တို့မှာပထမတည်းကကိတုအာဏာကိုမတရားလုပ်ရရှိတဲ့ကျစ်ချက်နဲ့ကျွန်တော်တို့ကတရားစွဲဖို့လုံလောက်နေပြီပေါ့နော်။ဆိုတော့မမီရလို့ဖြစ်သွားတဲ့အေးကမျိုးကို walk fine to ချက်နိုင်တယ်ပေါ့နော်။ဒါကြောင့်လည်းကျွန်တော်တို့သိရပေါ့။ဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ကတရားစွဲဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်ကဥပဒေကြောင်းရဆိုလို့ရှိရင်ဥပဒေပြင်ရရှင်နေရတော့ဘင်းပို့ပြီးတော့တင့်တော်တာဖြစ်တဲ့အတွက်ကျွန်တော်မြန်မာနိုင်ငံရှိနေတဲ့အဖွဲ့ကိုကျွန်တော်တို့နေနေဒီတရားစွဲဆိုမှုအတွက်ကိုအကြံဥပဒေကြောင်းရပါတော့အရေးယူနိုင်မှုအတွက်ကိုအကြံပြုချက်တွေနဲ့ကျွန်တော်တို့အဲ့ဒါကိုလည်းပြီးအလိုက်ကြအောင်ရှင
်ဟုတ်ကဲ့အဲ့ဒီမှာတရားစီရင်ရေးကိုလည်းဒါစစ်ကောင်စီလက်ထဲရောက်နေတဲ့ပုံစံမျိုးဖြစ်နေတော့သူတို့ဥပဒေကြောင်းရဘလို့စပြီးတော့တရားစွဲမလဲပေါ့နော
်ကျွန်တော်တို့ကနှစ်ပိုင်းရှိရပေါ့နော်ပါပိုင်းစတဲ့အခါမှာလည်းဥပဒေရသုံးပတ်တဲ့အခါမှာဖြည်တင်းမဖြည်ပါဘူးနှစ်ခုစလုံးတည်းကျွန်တော်ကြီးရတာပါဖြည်တင်းမှာလည်းဒီစစ်ကောင်စီလက်အောက်ကိုရောက်သွားတဲ့တရားရှင်ကြီးတရားရှင်ကြီးကငွေကြေးတွေကလည်းကျွန်တော်တို့ဟိုဒီရတားစုရလက်အောက်မှာရှိတယ်ဟောလည်းမရှိပါဘူးဆိုတော့ဒါပေမဲ့လည်းကျွန်တော်တို့လက်ရှိအခြေအနေကပါကျွန်တော်နှစ်ပတ်စလုံးလောက်တောင်မှာပါမြန်မာနိုင်ငံမှာရှိနေတဲ့ဒီတရားရှင်ကြီးမှာဟောကျွန်တော်ဘယ်လောက်ထိအာဏာရှင်ဒီဖမ်းမိုးထားပြီလဲဆိုတော့ကျွန်တော်တို့ကဒီတရားရေးကိုတင်လိုက်တာနဲ့သူရဲ့တုံ့ပြန်တာပေါ့မူတည်ပြီးကြည့်မယ်ဆိုလို့ရှိရင်ပြည်သူတွေလည်းရဝတ်တင်နေနေသွားမယ်နောက်တစ်ခုကကျတော့ကျွန်တော်တို့ဒီလောက်ဥပဒေနဲ့မမီပြည့်နေနေတဲ့ဟာကိုလက်ခံမယ်ဆိုတော့ဒီတရားရှင်ရင်လောက်ထိဟိုကျွန်တော်တို့ပြည့်စည်နေတာတော့ပြည်ပြီးသားပါဆိုတော့ဘယ်လောက်ထိဆက်ပြီးသူတို့ဟိုဆောင်ရွက်မလဲဆိုတာကိုလည်းနိုင်ငံတကာကိုလည်းကျွန်တော်တို့ကြားသာကြည့်တာဖြစ်သွားပြီပေါ့နော်နောက်တစ်ချက်ကကျတော့ကျွန်တော်တို့ခုဆိုလို့ရှိရင်ဒီဟာက walk fine နဲ့ရမမြောက်ပေါ့ကျွန်တော်တို့ကဥပဒေကကျမတို့ကတုံ့တက်နေရပါဆိုတဲ့ခါကျကျမတို့မြန်မာနိုင်ငံအတွက်ကောနိုင်ငံတကာအတွက်ကောရည်ရွယ်ပြီးတော့လုပ်တာဖြစ်တဲ့အတွက်မြန်မာနိုင်ငံပြည်သူလူထုတွေမကဘဲနဲ့ကမ္ဘာမှာရှိနေတဲ့နိုင်ငံတကာအတိုင်းအဝိုင်းတွေကကျွန်တော်မြင်သွားနိုင်တယ်ကျွန်တော်မြန်မာပြည်ရဲ့အနေအထားရဘလောက်ထိကျမတို့ပုံမှန်လက်နက်နဲ့ရောတရားရင်းနဲ့ရောဖိနှိပ်ထားတယ်ဆိုတာကိုမြန်မာထင်တွေ့သွားနိုင်တယ်နောက်ချက်ကတော့ကျမနိုင်ငံတကာခုံရုံးနေမှာဖြစ်လုံလုံရတဲ့အနေအထားရှိတဲ့အတွက်ကျမတို့ဆက်ပြီးတော့တော့လုံဆောင်သွားမယ်အဲ့ခါမှာကျရင်တော့ကျမတို့ကမြန်မာပြည်ထဲမှာရှိတဲ့ဒီလူ့ရဲ့ဒီမြန်မာနိုင်ငံရှိနေတဲ့အဖွဲ့ရလဲတာဝန်ယူမှာဖြစ်တယ်လို့ဒီလိုနိုင်ငံတကာမှာရှိနေတဲ့ဥပဒေအကြံပေးတွေလည်းကျွန်တော်တို့လူအပ်ပါတယ်ဒါမှမဟုတ်ကျွန်မအနေနဲ့ပြောချင်တာကတော့ကျွန်မတို့အနေနဲ့ကတော့ဗပောင်းဆောင်ကနေပြီးဒီဆက်ရနာရှင်ကျွန်တော်တိုက်ထုတ်သွားတဲ့အခါမှာဥပဒေနဲ့အညီပဲကျွန်တော်တို့လုံဆောင်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံမှာရောနိုင်ငံတကာမှာရောလုပ်တဲ့အခါမှာကျွန်တော်တို့ဒီဥပဒေကြောင့်ရအပူကြီးလိုအပ်တဲ့အခါမှာလည်းကျွန်တော်တို့တောင်းဆန်ပါတယ်ကျွန်တော်တို့တက်နိုင်တယ်လို့ဝိုင်းဝန်းပြင်ပြီးသားဖို့တော့ပြောချင်ပါတယ
်ပြည်တော်စုလွတ်တော်ကုစားပြုကော်မတီ CRPH ပြောခွင့်ရတော့ဖြူဖြူတင်းကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင
်ဗျ VOA American တန်ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်စမတ်ရိုဗီယိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ family.voanews.com မှာလည်းကြည့်ရှုနိုင်စေနိုင်ပါတယ်။ ที่จะมาเรียนที่นั่นสามีนาโกเป็นจิโรเมียแต่ชาแนลนี้แล้วตะคุณเนี่ยไซฟอนเล่นที่เด8473748.info ส่วนเว็บไซต์ของย้ายเทไลต์เนี่ยจะมาเราวิวเองเนี่ยมาไว้เป็นมาสามีนาโกยาวชินันมาเลย8473748.info ไปไปဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamisechannel ဖြစ်ပါရဲ့။စလုံးပေါင်းက voabamisechannel ဖြစ်ပါရဲ့။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် voabamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါရဲ့။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။မြန်မာနိုင်ငံမှာအရသာဆွေရကိုဖေရှားပြီးစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးရခိုင်ပြည်နယ်မှာဖမ်းဆီးအရေးယူခံရသူ10ဦးထက်မနည်းရှိနေပါတယ်။ငြင်းချမ်းစွာဆန္ဒပြလှုပ်ရှားသူတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်တာဖို့နိုင်ငံကကတိပေးနေကြတဲ့အရေးယူမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းထောက်ကိုတက်နိုင်ကတင်ပြပါမယ်ခင်ဗျာ
။တပ်မတော်ကအာဏာသိမ်းတဲ့လှုပ်ရက်ကိုကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေတွင်ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့နယ်နဲ့အမ်းမြို့နယ်တို့မှာဆန္ဒပြသူတို့ဖမ်းဆီးခံခဲ့ရတာပါမနေ့တုန်းကဒီဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့သူအနည်းဆုံး10ဦးရှိနေပြီလို့လည်းအန်ဒေတာခန်ကိုမျိုးလင်ကပြောပါတယ
်။မနေ့ကဆန္ဒပြပြီးတဲ့နောက်ပိုင်းမှာပေါ့နော်ကိုလည်းချိန်ဖန်ထားဖမ်းဆီးခံရတာကတော့10ဦးလူနယ်မင်းနဲ့အသက်ရမင်းဖတ်နယ်မင်းရရရှိထားတာကတော့10ဦးရှိနေပြီပေါ့နော်အဲ့ဒီ10ဦးကအမ်းမြို့ပိုင်းစခန်းမှာဖိနှိပ်ထားတယ်ပေါ့နော်မနေ့ကဖန်တဲ့ခေါဦးကတော့ဒီနေ့တရားဥပဒေရုံးဆောက်တယ်ပေါ့တော့နောက်ကဖန်တဲ့ဒီနေ့ကနောက်ကနှစ်ဦးဖန်တဲ့လူတွေကတော့ရုံးဆောက်တာတော့မရှိသေးဘူးတော့ကိုအောင်လုံးဆယ်ဦးတလုံးကအမျိုးမိုက်စကားမှာရှိနေတယ်ပေါ့
မနေ့ကအမျိုးနဲ့မှာဖန်စီခံရသူတဦးဖြစ်တဲ့အသက်21နှစ်ရွယ်အဝိသင်ကျောင်းသူမိုက်ရတနာအောင်ရဲ့မိခင်ဖြစ်သူကတော့သမင်းချစ်သူကိုဖန်စီခံရပြီးနောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲအနာပိုင်တွေကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားရုံးထုတ်ရမှန်ယူခဲ့တယ်လို့ပြောပါတယ်
ညာသူတို့ဖန်တာက9ယောက်တမိနဲ့တမိနဲ့ပါဝင်မင်းကလေး3ယောက်ယောက်ျားလေးက2ယောက်5ယောက်အခုမနေ့2ယောက်ဖန်တာမှာတရားကိုပြန်နှက်တယ်ပါညာကြားတယ်ဘလို့ကြောင့်တဲပါကြောင့်တဲတော့မသိဘူးအဒီနဲ့အဲ့ဒါလေးနားလည်းမထင်ရင်တော့ကြားလည်းမကြားချင်ပါဘူးအဲ့ဒီကိစ္စကအခုသူတို့ကရုံးနေနေရုံးထုတ်တယ်ဆိုပြီးတော့အခုရမန်နှစ်ပတ်ပေးတယ်သွေးခွင်းလည်းမသေးဘူးရုံးနဲ့တရားရုံးနဲ့ကိုခေါ်လာတာလဲဟိုကိုလည်းလိုက်ခွင့်မရဘူးလေဘာမှလည်းပြောခွင့်မရဘူးဟိုဟာတဘောအပေးအန်ဒီဟိုအန်အဲ25ပုံမှာဆိုလာ
ဖမ်းဆီးခံထားသူတွေနဲ့ပတ်သက်လို့အန်ညူမရေးစခန်းမှုကို VOA ကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးတောင်ကုန်းမြို့နယ်မှာတော့စံတက်တာလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံထားသူ2ဦးကိုတဘာဝဒေးအန်ဒီဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်နဲ့တရားစွဲဆိုထားကြောင်းတောင်ကုန်းမြို့မှာစခန်းမှုကဘူရော်ရေကိုတည်ပြုပေမဲ့အသေးစိတ်ကိုတော့မကြောက်ပါဘူ
းအဲ့ဒါကကျွန်တော်တို့ကဒီမှာပြောလို့မဖြစ်ဖြစ်နေတယ်ကျွန်တော်တို့အမှုဖွင့်တာအမှုပေါ့အဲ့တော့ကျွန်တော်တို့ဖွင့်တဘာဝနဲ့ကျွန်တော်ဖွင့်တာမဟုတ်ဘူးပေါ့ဘာဝနဲ့ဖွင့်တာပြောလုံးတော့ကသူကဘူရော်ကောနဲ့ပဲစီမံကြီးပါလေပြီးပါ
တဘာဝဒေးအန်ဒီဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25ရာတင်းနှုံးမြောက်ကြောင့်တရားရုံးကဆုံးဖြတ်မယ်ဆိုရင်တော့သုံးနှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်ငွေဒဏ်ကျခံရမှာဖြစ်ပါတယ်။ဖမ်းဆီးခံရသူ2ဦးဟာတောင်ကုန်းမြို့နယ်မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်တွေဖြစ်ကြပြီးစံတပြလှုပ်ရှားမှုမှာဦးဆောင်သူတွေမဟုတ်ကြောင်းလည်းပါတီဝင်2ဦးဖြစ်တဲ့မှရှင်းရှင်းချောကပြောပါတယ်
အော်ကိုမင်းအောင်နဲ့ဗိုလ်သားချင်းကိုဖမ်းနေစကားလုံးဝတိုးတက်စီလျော်မှုမရှိဘူးဒါဟာတရားရောက်ကရွေချက်ရှိပြီးခိုင်းလို့ပဲဖြစ်တယ်လို့ပဲဒါယူဆတယ်ဒါပေမဲ့ဆိုရင်သူတို့ဥဆောင်တာမဟုတ်တဲ့ကိစ္စတခုကိုသူတို့ကိုဥဆောင်ပြီးတော့သူတို့ကိုမှခေါင်းဆောင်ပြီးတော့ဆွဲထားတယ်ဆိုတာဒါဟာလုံးဝလုံးတင်နဲ့လုံးရလဲမဟုတ်ပေါ့အဲ့တော့အကြောင်းတစ်ခုခုချိလို့သူတို့ဒါတရားရောက်ရဲ့ခိုင်းစင်မှုကြောင့်လောက်တာလို့ပဲယူဆပါတယ်
ကျေးကွေလုပ်ငန်းစဉ်မှာအနေနဲ့ရှိတဲ့ကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်နိုင်ငံနဲ့ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးအာဏာပိုင်တွေဖမ်းဆီးရေးယူနေတဲ့လုပ်ရပေါ်နိုင်ငံတကာအတိုင်းဝန်ကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ။ဖြူရီမြန်မာပိုင်းသတင်းထောက်ကိုတနိုင်တင်ပြသွားပါ။စစ်တပ်ကအာဏာသိမ်းတာကိုစတင်တဲ့လမ်းပေါ် ူငယ်တွေကတော့ short ပြီးမှမဟုတ်ကြောင်းပြောလိုက်ပါတယ်။စန္ဒပြလှူရှားသူတွေတွေးတဲ့တန်ရိုတန်ရရတဲ့အထိနှိမ့်နှင်းမှုတွေပေါ်စန္ဒပြလူငယ်တွေရဲ့တုတ်ပြမှုတွေကို view သတင်းတောက်အက်ကနွန်ကတင်ပြထားပါတယ်။
အယက်တာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာတိုက်လိုက်တဲ့အပေါ်စစ်ကြင်ဆန္ဒပြလှုပ်ရှားမှုတွေအရှိန်မီးတက်လာနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေရဲ့နှိုင်းနှင်းမှုတွေလည်းတွေ့လာရပါတယ်အစိုးရရုံးဆိုင်ရနေပြီးတော့မှဆိုရင်လည်းရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အ ਨੇ ဆုံးနှစ်ဦးအပြင်းအထန်တန်ရာရခဲ့ပြီးအများအပြားလဲထိခိုက်တန်ရာရခဲ့တာပါဒီသွေးထွက်တန်ရိုးနှိမ့်နေမှုတွေရှိခဲ့ပေမဲ့အလျှော့ပေးမှာမဟုတ်ကြောင်းလဲရန်ကုန်မြို့လှဲတန်းမှာဆန္ဒပြသူကိုဝနာကပြောပါတယ
်ဒီတော့မှလဲကျွန်တော်မနေရချာမနေရချာတော့တကယ်ရင်ထဲမကောင်းကျွန်တော်အဲ့တော့အဲ့လိုဆိုတော့ဒီမှာလဲအဲ့လိုလုပ်ခဲ့ရင်ကျွန်တော်ဆက်ပြီးတော့ဆန္ဒတော့ကျွန်တော်ပြင်ပေးသွားပြီးနိုင်ငံအတွက်ကျွန်တော်တိုက်ပွဲဝင်သွားမှာဆက်ဆက်ပြီးတော့ကျွန်တော်လှုပ်သွားမှာ
နေပြီးတော့အပြင်မန္တလေးပဲခူးတိုင်းစတဲ့နေရာတွေမှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိတ္တရေးပိုက်တွေမျက်ရည်ယိုပေါင်းတွေတုံပြီးလူစုခွဲဖို့ကြိုးပမ်းခဲ့ရမှာရုံရမ်းဆန်ခတ်ဖြစ်ခဲ့ပြီးထိခိုက်တန်ရာရသူတွေလည်းရှိခဲ့ပါတယ်အာဏာပိုင်တွေဘက်ကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းတာဟာလက်မခံနိုင်စရာလောက်ရအဖြစ်နဲ့လဲရန်ကုန်မြို့ကဆန္ဒပြပွဲမှာလူငယ်တဦးဖြစ်တဲ့ကိုမိစုရနိုင်ကပြောပါတယ်
ငင်းညာသောဆန္ဒပြသူတွေဒီလိုမျိုးလည်းကျွန်တော်လုံးဝလက်မခံပါဘူး။ကျွန်တော်လူငယ်တို့တည်းကလုံးဝလုံးဝလက်မခံပါဘူးဒီလိုတာလုံးဝအပြည့်အထက်အပြည့်အထက်ကန့်ကွက်ပါတယ်။ဒီလိုမျိုးလုံးလို့ကျွန်တော်တို့ကြောက်ပြီးတော့နောက်ဆုတ်သွားမလို့ဖြစ်နေဆိုလို့ရှိရင်အာနာရှင်တွေကသူတို့ဒီကအမှားကြောင့်ကျွန်တော်တို့ကထပ်ပြမှာပ
ါ1988ခုနှစ်ကလူတို့အောင်ကြွမှုနောက်ပိုင်းပထမဆုံးအကြံအဖြစ်တွေ့ရတဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေမှာတော့လူငယ်တွေကအတိတ်ကအတွေ့အကြုံတွေအပေါ်သင်ခန်းစာယူနိုင်ဖို့လဲစူးစမ်းနေကြပါတယ်အထူးသဖြင့်အာဏာပိုင်တွေနဲ့ထိတ်တဲရင်ဆိုင်ပြစ်ပခဖြစ်ပေမဲ့အခြေအနေတွေကိုတော့ရှောင်ရှားဖို့လိုတယ်လို့လဲဆန္ဒပြလူငယ်တယောက်ကပြောပါတယ်ပြမှုတွေကိုနှိမ်နှင်းမှုတွေနဲ့ဖန်ဆီးအရေးယူမှုသတင်းတွေထွက်ပေါ်လာနေချိန်မှာပဲနိုင်ငံတကာအတန်းအဝန်းကလည်းစိုးရိမ်မှုတွေနဲ့အတူတတိပေးချက်တွေလည်းထွက်ပေါ်နေပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတန်းအဝန်းကတော့ဆန္ဒပြသူတွေအပေါ်အင်အားသုံးနှိမ်နှင်းတာတွေမလုပ်ဖို့လွတ်လပ်စွာထောက်ဖော်ပြောဆိုခွင့်တွေကိုလေးစားလိုက်နာဖို့လည်းတတိပေးထားပါတယ်ရှင်။
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်မြန်မာနိုင်ငံမှာအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကစိုက်ဘာလုံခြုံရေးဥပဒေတရက်ကိုမကြခင်ထုတ်ပြန်မှုရှိပါတယ်အင်တာနက်လူမှုကွန်ရက်ဆက်သွယ်ရေးစနစ်တွေကိုထိန်းချုပ်ပြီးကတ္တချက်ချိုးပေါက်သူတွေကိုအပြစ်ပေးမယ်အဲ့ဒီဥပဒေကိုချက်ချင်းလက်ငင်းအကောင့်တွေပေါ်နိုင်ရေးအတွက်လိုအပ်တဲ့ဤပညာရဆိုင်ရာအထောက်အကူတွေကိုတရုတ်နိုင်ငံကနေမှာယူတင်သွင်းခဲ့ပြီး internet ဆက်သွယ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းကုမ္ပဏီတွေစီပြည်ပတက်ဆင်ခိုင်နေပြီဖြစ်ကြောင်းရန်ကုန်မြို့က cyber လုံခြုံရေးကျွမ်းကျင်သူပညာရှင်တယောက်က VOA ကိုပြောပါတယ်မြန်မာဌာနမှဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းထားပါတယ်ခင
်ဗျာမြန်မာဒီ cyber security law ပေါ့နော်ဒီ cyber နဲ့ internet လုံခြုံရေးဥပဒေအသက်ထုတ်မယ်ဆိုတာကအခုဘယ်ချက်တွေကြောင့်အခြေခံပြီးပြောနေရလဲဘယ်တော့လောက်မှအတည်ပြုမယ်လို့ပြောရတယ်ခင်ဗျာ
ဟုတ်ကဲ့ဒီအရေးကြီးတဲ့အခြေခံအချက်ကတော့အခုဒီ online မှာဒီ information အရင်နေပြန့်နေတာပေါ့နော်အထူးဖြစ်ကျွန်တော်တို့ဒီ protest တွေမှာဟလာဒီဘလိုတွေဖြစ်နေလဲဟိုနောက်ဟိုတနေ့ကနေပြီးတော့မှဒီကောင်မလေးတနက်နဲ့အပြစ်ခံရတာကိုကိုကွန်းကွန်းနဲ့ကြိုက်ပြီးတင်ပြတာတော့ပါအဲ့ဒါမျိုးတွေကိုသူတို့ကဒါ stop လုပ်ချင်တဲ့သဘောရှိတာပေါ့နော်ဒီအခုဥစားဒီ draft ကို circulate လုပ်ထားတာ15ရက်နေ့ February မှာအတည်ပြုမယ်လို့ပြောထားပါတယ်15ရက်နေ့ February မှာ
တိုင်ကျွန်တော်အဲ့ draft ကိုကျွန်တော်တွေ့တယ်အဲ့မှာမြန်မာ cyber security law ပေါ့နော်အဲ့ဒါက3မျက်နှာ3မျက်နှာ38မျက်နှာလောက်ရှိတယ်။အဲ့တော့ဒီဟာကိုအခုလူတွေကြားထဲမှာလုပ်ငန်းရှင်တွေကြားထဲကိုဟိုနောက်ပြီးတော့ကွန်ပျူတာကျွမ်းကျင်သူတို့ပညာရှင်တွေကြားထဲကိုဟိုဖြန့်ပေးလိုက်ပြီးတော့လာမယ့်15ရက်နေ့မှာအတည်ပြုပြီးထုတ်ပြန်မယ်လို့ပြောနေတယ်။အဲ့ဒီသတင်းကတော့အမှန်ပဲလားဘယ်လိုညွှန်ကြားချက်တွေလာတာလဲခင်ဗျ။အ
မှန်ပါလေဒီအခုလောလောဆယ်ဒီ draft law ကိုဒီသူက circulate လုပ်ထားတာကတော့ internet service provider တွေtelecom provider တွေပြီးတော့ဒီ computer အဖွဲ့အစည်းတွေ computer အဖွဲ့အစည်းတော့မြန်မာ computer federation လို့မြန်မာ computer professional association လို့အဲ့ဒီဟာတွေကိုပို့ထားပြီးတော့ဒီ feedback ကို15ရက်နေ့မတိုင်ခင်ပြန်ပေးဖို့ဒီဟာကိုထောက်ခံတယ်ဒါမှမဟုတ်ဘယ်နေရာမှာပြင်သစ်နေပါ냐အဲ့လိုမျိုး15ရက်နေ့မတိုင်ခင်ပြန်ပေးဖို့ဒီဟာ direction ပေးထားပါတယ်ခင်ဗျာအားချက်ပေးထားပါ
တယ်โอเคဒါဟိုအဲ့ဒီဥပဒေထဲမှာပါတဲ့အချက်တွေကိုမသွားခင်မှာเนาะဟိုတခုကျွန်တော်တို့ဒီလူတွေကြားထဲမှာပြောနေတဲ့အချက်ပေါ့เนาะအဲ့ဒါကဟိုဗာလဲဆိုတော့ဒီအင်တာနက်နဲ့ပတ်သက်တဲ့ဒီဟိုဝန်ဆောင်မှုပေးနေတဲ့ဌာနတွေအဖွဲ့အစည်းတွေဟိုဒီဟိုလုပ်ငန်းကုမ္ပဏီတွေကိုတရုတ်ပြည်ကလာတဲ့ဒီကြားချက်ဒီလိုဟိုလုပ်တဲ့ဟိုစောင့်ကြည့်တဲ့စက်တွေပို့ပေးထားပြီးတော့ဒါတွေကိုတက်စင်ဖို့ညွှန်ကြားချက်လာတယ်ဆိုတာကရောဟုတ်သလားခင်ဗျာ
ဟုတ်ပါတယ်အဲ့ဒါကတော့ဒီတရုတ်ပြည်ကလာတဲ့ firewall တွေပေါ့နော်ဒီ firewall တွေကို internet ဝန်ဆောင်မှုပေးတဲ့ company တွေပြီးတော့ဒီ telecom provider တွေပေါ့ဥပမာ Ooredoo Telenor အဲ့လိုဟာမျိုးတွေကိုသူတို့ကဒီလွန်ခဲ့တဲ့2ရက်လောက်ကအစပြီးတော့ပို့ထားပါတယ်ပို့ထားပြီးတော့ဒီဟာတွေအကုန်လုံးကို15ရက်နေ့ February မတိုင်ခင် operational ဖြစ်ရမယ်လို့ညွှန်ကြားချက်ပေးထားပါတယ်ညွှန်ကြားချက်ပေးထားတဲ့အပြင်ကိုဒီ configuration လုပ်တဲ့အခါမှာလည်းဒီ draft cyber law ရဲ့ requirement နဲ့တခါတည်းတစ်ချီတညီတည်းညီစေဖို့ဒီဟာပြင်ဆင်ထားဖို့သူတို့ပြောပါတယ်ဥမာဟိုဟို log တွေကိုတိမ့်ထားမယ်ဆိုလို့ရှိရင်3နှစ်တခါတိမ့်ရမယ်ဆိုတဲ့ဟာတို့ပါလို့အဲ့ဒါတွေအကုန်လုံးကပြင်ဆင်ဖို့တခါတည်းပြောထားပါတယ
်အဲ့မှာအခုပြောသွားတဲ့တခါမှာဟို firewall ဟိုဟိုပေါ့နော်ဟို PC ရေဆိုတော့ဒါက software တွေကိုပြောတာလား hardware တွေကိုပြောတာလ
ား hardware တွေပါ hardware
okay သူကဘာတွေလုပ်နိုင်တာလဲအထူးသဖြင့်အဲ့လိုအဲ့ဒီ PC တွေက
ဒီဒီဟာဒီဟာတွေကတော့ latest technology firewall တွေဖြစ်တယ်အဲ့ဒါကဘာလို့လုပ်ရလဲဆိုတော့ဒီဥမာကျွန်တော်တို့ internet မှာ traffic ရှိတာပေါ့နော် traffic ဆိုတာကျွန်တော်တို့ရိုးရိုးဟလာဒီကျွန်တော်တို့ဒီ facebook သုံးတယ်ဆိုတော့ရိုးရိုး facebook traffic ရှိတယ်ဒါပေမဲ့ဒီ facebook traffic က encrypted လုပ်ထားတော့အထက်အဟောင်းကိုကြည့်လို့မရဘူးဆိုတော့ဘယ်သူကဘာပို့နေလဲဆိုတာမသိနိုင်ဘူးပေါ့ဒါပေမဲ့ဒီ latest technology firewall မှာဒီ deep packet inspection ဆိုတဲ့ features တွေပါတယ်အဲ့ဒါတွေကဒီtraffic ကိုအထဲကိုအထိဝင်ကြည့်လို့ရတယ်ပြီးတော့ဘာ data တွေ transfer လုပ်နေတယ်ဆိုတာအစအကုန်လုံးကြည့်လို့ရတယ်ဆိုတော့ဒီ latest technology နဲ့သူတို့ဒီ internet ကိုထိန်းချုပ်နိုင်ဖို့ကြိုးစားတယ်လို့ကျွန်တော်မြင်ပါတယ
်အဲ့တော့အဲ့ထဲမှာအပြင်ကိုထပ်ပြီးတော့ညွှန်ကြားချက်ကဒီလို firewall နဲ့ဟို monitor လုပ်တယ်ပေါ့နော်စောင့်ကြည့်မယ်ပြီးတော့ data တွေကိုတိမ့်ထားမယ်တစ်နှစ်အတွင်းတိမ့်ထားပြီးတော့ဒါတိမ့်ထားမယ
်
3နှစ်တောင်တိမ့်ထားရမယ်ဆိုပြီးတော့ညွှန်ကြားတယ်ပြီးတော့
ဟုတ်ပါ
အစိုးရကလိုအပ်လို့ရှိရင်ဒါသူတို့ကပေးရမယ်ပေါ့အဲ့ဒါတွေကို
အမှန်ပါလေအစိုးရလိုအပ်ရင်တောင်းတာနဲ့ချက်ချင်းပေးရမယ်အ
စိုးရလိုအပ်ရင်တောင်းတာနဲ့ချက်ချင်းပေးရမယ်အဲ့ဒီလိုစီတန်းတွေကအရင်တော့အောင်ရှိလား
မရှိပါဘူးခင်ဗျာမရှိပါဘူ
းဟုတ်ပြီအဲ့ဒါကအခုလောလောဆယ်ဘာတွေဖြစ်လာနေလို့အခုဒါကဒီ2ရက်3ရက်အတွင်းမှာဒါတွေဖြစ်လဲဘာကြောင့်လဲဆိုတော့လွန်ခဲ့တဲ့အပတ်တုန်းကဒါဆီအနာသိမ်းပြီးတဲ့နောက်ပိုင်းမှာတယ်လီဖုန်းဆက်သွယ်ရေးတွေရှော့ချဖြတ်တယ်နောက်ပြီးတော့internet တွေနည်းနည်းလေး speed တွေညော့လာတယ်ပြီးတော့ facebook ကိုနဲ့တခြားအလိုဟိုလူမှုကွန်ရက်ကတဲ့အားတွေကိုပေါ့နော် ဒီဘက်ကနေပြီးတော့ဝန်ဆောင်မှုပေးတာကိုရပ်ဖို့ဆိုပြီးညွှန်ကြားချက်တွေထုတ်တယ်။ဒါတွေနဲ့မလုံလောက်ပြန်နေအခုဒါထပ်ပြီးတော့ဟိုအခြေအနေကိုတော့ပို့ပြီးတင်းကျပ်ဆွေရဲဆိုတဲ့သဘောလားတခြားဘာရွယ်ချက်တွေရှိသေးလဲ
။အဓိကတော့ဗျာဒီအခုအရင်တော့သူတို့လုပ်နေတဲ့ဟိုနီးတွေပေါ့နော်ဥမာအင်တာနက်ကိုဖျက်ပစ်တာတော့အင်တာနက်တစ်ခုလုံးပိတ်ပစ်တာတော့နောက်ပြီးတော့ဒီအကောင်လုံးကိုဘန်ပစ်တာတော့ကြတော့ကျွန်တော်တို့ဗမာပြည်မှာရှိတဲ့ဟို business တွေကိုထိခိုက်စေတယ်လေ။ဟိုအထူးသဖြင့် banking industry ပေါ့ကျွန်တော်တို့ရဲ့ဒီ banking industry
internet ကို rely လုပ်လို့ပေါ့အင်ပေါ့
ဟုတ် internet ကို internet ပေါ်မှာအလုပ်လုပ်နေရတာဆိုတော့ဒီ internet ကိုအကုန်လုံးပိတ်လိုက်ဘန်နေအလုပ်မလုပ်ဘူးဆိုလို့ရှိရင်ပို့ပြီးတော့ issue တွေကပိုများလာမယ်လေဆိုတော့သူတို့အနေနဲ့ဒီဟာကို pinpoint လုပ်ပြီးတော့ block နိုင်မှုပဲသူတို့ဒီ facility တွေလိုရယ်ပေါ့နော်ဆိုတော့နောက်တစ်ခုကဒီ internet ပေါ်မှာဒီအထူးသဖြင့် information ပြန့်လာအောင်သူတို့ကဒီဟာကိုဟို control လုပ်ချင်ထိန်းနေတာပေါ့သူဖြင့်ဒီ fake news တွေပြန့်လာတော့နောက်ပြီးတော့ဒီလိုမျိုးတကယ်ဟိုဟို protest news တွေ abuse report တွေဒီလိုမျိုး online အနေနဲ့တက်တယ်နောက်ပြီးတော့ဒီနိုင်ငံသားကဒီဟို media တွေနဲ့ဆက်သွယ်ပြီးတော့ direct ဆက်သွယ်ပြီးတော့ဒီ information တွေကိုမပြတ်ပို့နိုင်နေတာတွေကိုသူတို့ control လုပ်ချင်ရှင်းပြောင်းနေ information flow control လုပ်ချင်တဲ့သဘောရှိတယ်ဒါပေမဲ့အဲ့လို control လုပ်တဲ့အခါမှာဒီဘက်ကနေပြီးတော့ side effect တွေမဖြစ်စေဖို့အတွက်ဒီလိုမျိုး technology ကိုလဲရခြင်းဖြစ်တယ်ဘာဖြစ်လို့လဲဆိုတော့ဒီသူတို့ internet ကိုပိတ်ချလိုက်လို့ရှိရင်ဗမာပြည်ကဘန်နေတော်တော်များများအလုံးမလုံးတော့ဘာလို့ဆိုတော့ဗမာပြည်ကဘန်နေတော်တော်များများသူတို့ရဲ့ infrastructure Amazon တို့ဒီ Huawei တို့ဒီ Microsoft တို့ရဲ့ cloud တွေပေါ်မှာတင်ထားတာဆိုတော့ဒါတွေအကုန်လုံးဖျက်လိုက်လို့မရဘူးဆိုတော့သူတို့အနေနဲ့ဒီနီးလောင်းကိုသွားတာဖြစ်တယ
်ဟုတ်ကဲ့ဆိုတော့ပြောတဲ့အထက်မှာ Huawei ဆိုတာလည်းပါတယ်အခုဟိုလက်တော်ဒီ internet ဝန်ဆောင်မှု company တွေကိုပို့ပေးထားပြီးတော့15ရက်မတိုင်ခင်အပီးတက်ရမယ်ဆိုတဲ့စက်တွေကလည်း firewall စက်တွေကလည်း Huawei ရစက်တွေလို့ပြောတယ်ဟုတ်တယ်နော်အဲ
့ဒါတော့ကျွန်တော်တို့လည်းကြားပါတယ်ဒါပေမဲ့ confirm တော့ကျွန်တော်တို့သိချာမသိရသေးပါဘူးဒီလိုပဲဟိုဒီ industry ကလူတွေအချင်းချင်းပြောကြတာပေါ့နော်တို့တို့တရားတော့ Huawei ကလာတဲ့ device တွေဖြစ်တယ်လို့ပြောပါတယ်ဟုတ်ကဲ့
အဲ့တော့ပြီးခဲ့တဲ့ရက်ပိုင်းပေါ့နော်အဲ့တုန်းကတရုတ်ပြည်ကလေယာဉ်တွေ5စီးလောက်ဆင်းလာပြီးတော့ပစ္စည်းတွေချတယ်ပါညာဆိုတဲ့သတင်းတွေရောဆက်ဆက်နိုင်ပ
ါဆက်ဆက်နိုင်ပါတယ်ဖြစ်နိုင်ပါတယ်ခင်ဗျဟုတ်ကဲ့ကိုကတက်တလို့ရောက်ရှိလာတာဖြစ်ပါတယ်
โอเคအဲ့တော့တဘောကဒါပြန်ချုပ်ရမယ်ဆိုလို့ရှိရင်ဒါအခုလောလောဆယ်ဒီ internet ဝန်ဆောင်မှု company တွေကိုဒီ cyber security law ဆိုတဲ့စာမျက်နှာ38မျက်နှာရှိတဲ့ဥပဒေမူကြမ်းကိုပေးပို့ပြီးတော့ဒီကိစ္စတွေကိုတုံ့တက်ဖို့ပြီးတော့ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့အကြောင်းကြားဖို့15ရက်နေမတိုင်ခင်ပေါ့နော်အဲ့ဒီမတိုင်ခင်မှာလဲဒါကဥပဒေအကြောင်းအရာနောက်တစ်ခုကလည်းဒါဆိုလိုအပ်တဲ့ထိန်းချုပ်နိုင်စွာရှိတဲ့ဆက်ပစ္စည်းတွေကိုမဖြစ်မနေတက်ရမယ်ဆိုပြီးပြဖို့ထားပြီးပြီဆိုတော့ဒါကဒါနှစ်ဖက်ဂျိုင်းတူဟိုအချင်းကပ်ပြီးလုပ်နေကြတယ်ဆိုတဲ့သဘောပေါ့နော်အဲ့တော့ဒီနေရာမှာကျွန်တော်အခု cyber security law ဆိုတဲ့အထဲမှာပါတဲ့ဟိုဥပဒေပေါ့နော်ဥပဒေထဲမှာပါတဲ့အရေးကြီးတဲ့အချက်ကလေးကျွန်တော်လည်းဆွေးနွေးခြင်းနဲ့အဲ့တော့
ဟုတ်ကဲ့
ဟိုဒီအရေးကြီးတဲ့အချက်ကလေးတွေမှာဟိုကျွန်တော်လည်းအကြမ်းတော့ဖတ်ကြည့်လိုက်တယ်ဖတ်ကြည့်လိုက်တဲ့အခါကျတော့ဒါဒီဝန်ဆောင်မှုကုမ္ပဏီတွေအပေါ်ကိုကန့်တတ်တဲ့အချက်ကဒါဟို license တွေပြန်လျှောက်ရမယ်နောက်ပြီးတော့သူစိုးစိုးကပြောတဲ့ဒီသူတို့ပြောတဲ့ထိန်းချုပ်မှုတွေပေါ့နော်ဒီကိစ္စတွေအုံနဲ့ထိန်းထားရမယ်ဟိုအချက်အလက်တွေကိုပေါ့နော်ဒါစောင့်ကြည့်ရမယ်ဆိုတော့ဒါပြင်တခြားထူးခြားခြားဘာပါလိမ့်လဲဒါဝန်ဆောင်မှုကုမ္ပဏီတွေအပေါ်ကိုတင်းကျပ်တဲ့ကိစ္စပေါ့နော်အဲ့ဒါဘာတွေပါလိမ့်လဲ
ဒီဝန်ဆောင်မှုကုမ္ပဏီတွေနေမဟုတ်ဒီ access ပေါ်မှာလဲသူကတင်းကျပ်တာပေါ့နော်ဒီလူတိုင်းရဲ့ information ကိုသိရမယ်ဒါပေမဲ့သူတို့လောက်တဲ့ပုံစံကဘာလဲဆိုတော့ဒီ service provider တွေနဲ့အနေနဲ့ကသူတို့ရဲ့ service ကိုသုံးနေတဲ့လူရဲ့ information detail ကိုအကုန်လုံးသိထားရမယ်ပြီးရင်ဒီ information ကိုသူတို့ provide လုပ်ရမယ်ဆိုတဲ့သဘောကိုတက်ရောက်အထူးဖြင့်သူတို့ရေးထားတဲ့အထဲမှာဒီထဲမှာဟိုတခုဆိုလို့ရှိရင်သူတို့ကပိတ်ဆိုတာနဲ့ချက်ချင်းပိတ်ရမယ်ဘာ reason မှပေးလို့မရဘူးဘာဟို business exemption မှတောင်းလို့မရဘူးဆိုတော့သဘောမျိုးလည်းရှိတယ်နောက်တစ်ခုကဟို practical မကြတဲ့ဟာတော်တော်များများကဘာလဲဆိုတော့ server ကိုသူတို့ပြောတဲ့နေရာမှာပဲထားရမယ်ဆိုတော့တကယ်လို့ကျွန်တော်တို့ Google တို့ Facebook တို့သွားပြီးတော့ဒီနေရာမှာလာထားပေးလို့သွားပြောလို့လည်းမရဘူးလေသိရမလားအဲ့တော့ကျွန်တော်တို့နောက်တစ်ခုကဟို cloud service provider တွေအနေနဲ့လည်း cloud service တွေကိုပမာပြီးမှပေးလို့မရတော့ဘာဖြစ်လို့လဲဆိုတော့စားတဲ့ထားတဲ့ server ကဒီအပြည့်တွေမှာသူတို့ပြောတဲ့နေရာမှာပဲထားရမယ်ဆိုတော့ဆိုရှင်းပြောရင်တော့တော်တော်ကြီးကိုမကိုက်ညီတဲ့မစီလျော်တဲ့ဥပဒေမူကြမ်းလိုမျိုးဖြစ်နေပါတယ်ခင်ဗျာ
။ဩဒါဟိုတရုတ်ပြည်မှာရှိတဲ့ဥမာ data တွေကိုသူတို့က country control ပေါ့နော်နိုင်ငံထဲမှာပဲ control လုပ်လိုက်တယ်ဆိုတဲ့ပုံစံမျိုးဖြစ်နေတာပေါ့။ဒါ cloud
န
ဲ့ဟိုတခြားတကယ်ကမ္ဘာအနှံ့မှာရှိတဲ့ global အဲ့လို storage မှာထားတာမဟုတ်ဘဲနဲ့ဒီ data တွေအကုန်လုံးကိုဒီနိုင်ငံကနေပြီးတော့ control လုပ်မယ်ဆိုတဲ့ပုံစံမျိုးဖြစ်သွားတာပေါ့။
မှန်ပါတယ်ခင်ဗျမှန်ပါတယ်မှန်ပါတယ်ဆိုရှင်တဲ့ data ကိုဗမာပြည်ထဲမှာပဲထားရမယ်တကယ်လို့ဒီလိုအပ်ရင်ဒီ data ကိုလည်းဗမာပြည်တွင်းမှာပဲသူတို့သိမ့်ပိုက်မယ်ဆိုတဲ့သဘောမျိုးကိုတက်ရောက်ပါတယ်
ဟုတ်ကဲ့အဲ့တော့လူစစောပြောနေတဲ့အထက်မှာနောက်တစ်ခုကပါလဲဆိုတော့လူတွေရဲ့အချက်လက်တွေအကုန်လုံးဟိုတိထားရမယ်ဆိုတော့ဒါဟိုနောက်ပြီးတော့ကျွန်တော်စက်ဖတ်ကြည့်လိုက်တဲ့အခါကျတော့လေအကောင့်တူတွေပေါ့နော်အဲ့အကောင့်တူတွေလောက်တာအစအရေးယူနိုင်တယ်ဆိုတဲ့ပုံစံမျိုးသူရေးထားတယ်ဒီပြည်တံလေးချင်းနဲ့ဆိုလို့ရှိရင်လေဟိုတခြားဟိုပုံမှန်66ပေါ့နော်ဒီဂါကြီးနဲ့တဲပို့ပြီးတော့အသေးစိတ်လာတာတွေ့ရတယ်အထူးသဖြင့
်
ဆိုရင်လူတယောက်ချင်းစီကိုပဲဟိုမှာအဖွဲ့အစည်းတစ်ခုကိုထိခိုက်အောင်ရေးရတော့ဟိုလိမ်မှုကိစ္စဟာတွေကိုတင်တာတို့ဟိုသွေးကွဲအောင်လုပ်တယ်ဆိုရဲဆွဲဆွဲချက်မျိုးတော့အကောင့်တူပေါ့နော်အဲ့ဒါတို့ရာအစားထောင်ထဲ3နှစ်တည်းကြာမယ်တို့အဲနောက်ပြီးတော့ဒီတန်ငွေလည်း300လောက်ရှိမယ်နဲ့တူတယ်အဲ့ဒါမျိုးတွေ
ပါတ
ယ်အတွေ့ရဆိုတော့ဟိုတခြားဒီတဲ့ပို့ပြီးတင်တဲ့တခြားဟိုထူးခြားတဲ့ချက်ပြေရောရှိတယ်အဲ့ဒါလေးတွေချက်တော့ထောက်ပြပါအောင်ကျွန်တော်လည်းအကြမ်းဖက်ဖတ်ရတယ်ဆိုတော့လေ
ဟုတ်တို့ကျွန်တော်လည်းအကြမ်းပြင်းမဲ့ကျွန်တော်လည်းဖတ်ထားတာပါဒါပေမဲ့ဒီဟိုပြဿနာပါလဲဆိုတော့တို့ကဒီအခုအကောင့်အထူးဖွင့်တာတို့ဟဲ့လား online ပေါ်မှာ post တင်တာတို့တို့ကပြဿနာရှာတင်တယ်ဆိုတော့ဥမာ online ပေါ်မှာ post တင်ဆိုလို့ရှိရင်ဟိုတို့ဆွဲချက်ချတဲ့ဟာနဲ့ညှိတယ်လေပြင်မလားဥမာ66ကကြီးဆိုလို့ရှိရင်66ကကြီးကလူတယောက်ကိုသိစော်ကားတယ်ဆိုတော့မှသူ့ကိုထိခိုက်တယ်ဆိုတော့မှညှိတာဒီဟာကကျတော့ blanket လို့ပြောဖြစ်သွားတယ်သူတို့နဲ့မစီလျော်တဲ့ဟာကိုတင်တယ်ဒီဟာကိုတင်တဲ့အတွက်ဖမ်းတယ်ဆိုတဲ့ပုံစံမျိုးဖြစ်တယ်အကို
အဲ့တော့ဒါအကောင့်တူရှိနေတယ်ဆိုတော့လည်းမြင်တယ်ဆိုလို့ရှိရင်လည်းဒါအကောင့်တူလုပ်မှုနဲ့ရေးယူခံရမယ
်မှန်ပါတယ်မှန်ပါတယ်ဥမာကျော်လာကျွန်တော်တို့ကဗျာအခုဒီဟိုဒီဆန္ဒပြတဲ့အကြောင်းတွေတင်နေတယ်ဒါပေမဲ့ကိုယ်အကောင့်ကနေမတင်ဘူးတော့အကောင့်တစ်ခု create လုပ်ပြီးကိုယ့်အကူတင်လိုက်တယ်ဒါပေမဲ့အဲ့ဒီဟာကိုသူတို့ကသိသွားတယ်ဆိုလို့ရှိရင်ဒီဥမာ internet connection အရာသူတို့ log in အရာကျွန်တော်အိမ်ကနေပြီးတော့ဒီဟာကို access လုပ်တယ်ဆိုလို့ရှိရင်သူတို့အနေနဲ့ကျွန်တော်ကိုလာဖမ်းပြီးတော့ account တူလုပ်မှုနဲ့ကျွန်တော်ဟိုတရားစွဲလို့ရတယ်ပေါ့
ဟုတ်ကဲ့အဲ့တော့အခုဒီဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်တို့နောက်ပြီးတော့ဒီဝန်ဆောင်မှုပေးနေတဲ့ company တွေအနေနဲ့ဟောဘယ်လိုတုံ့ပြန်ကြမယ်လို့ကြားလဲဟိုတုံ့ပြန်တာရောမထွက်သေးဘူးပေါ့နော်ဘယ်လိုတွေဝေဖန်ပြောဆိုနေရရှိလဲ
ဟိုမြန်မာ IT industry ကလူတော်တော်များများတော့ဒီဟာကိုအားလုံးဆန့်ကျင်ကြပါတယ်သူဖြစ်ဒီတရားမဝင်တဲ့အစိုးရပေါ့နော်ကျွန်တော်တို့လက်မခံတဲ့စစ်အစိုးရအပြခံတဲ့ဥပဒေမို့လို့အားလုံးကတညီတညွတ်ထဲခန့်ကွက်ကြပါတယ်ဒါပေမဲ့မြန်မာကွန်ပျူတာဖက်ဒရေးရှင်းလို့မျိုးမြန်မာကွန်ပျူတာဖက်ဒရေးရှင်းကတော့အစိုးရရဲ့လမ်းစဉ်ကိုလိုက်ဖို့ရှိပါတယ်သူတို့ကတော့ဒီဟာကိုခန့်ကွက်မှလည်းမဟုတ်ဘူးသူတို့ဒီဟာကို endorse လုပ်ပေးဖို့ရှိပါတယ်ခင်ဗျမြန်မာအထူးသဖြင့်မြန်မာကွန်ပျူတာဖက်ဒရေးရှင်းကဒီအစိုးရတော်တော်များများ CEC တွေပေါ့နော်မြန်မာကွန်ပျူတာဖက်ဒရေးရှင်းရဲ့ EC တွေကဒီအစိုးရနဲ့ပတ်သက်ပြီးတော့ project တွေယူပြီးတော့လုပ်နေတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကအစိုးရကိုလွန်ဆန်နိုင်လိမ့်မယ်လို့လည်းကျွန်တော်တို့မထင်ဘူး။နောက်ပြီးတော့ IT industry ကိုလည်းသူတို့တကယ် represent လုပ်လိမ့်မယ်လို့ကျွန်တော်တို့မထင်ပါဘူးခင်ဗျ။
အဲ့တော့ဒီဝန်ဆောင်မှုပေးနေတဲ့နိုင်ငံခြားကုမ္ပဏီရောဥပမာအဖြစ် Telinor တို့လိုခုဒီ Telco ကုမ္ပဏီတွေပေါ့အဲ့ဒါတွေကရောဘယ်လိုပြန်ပြီးတုံ့ပြန်မယ်ထင်လဲ။
ကျွန်တော်ထင်တော့သူတို့ရဲ့ဒီ public engagement or policy နဲ့သူတို့သွားမယ်ထင်ပါတယ်။သူတို့ရဲ့မိခင်ကုမ္ပဏီတွေကိုသူတို့ပြန်မေးပြီးတော့ဒီဟာကိုဆက်ပြီးတော့ follow လုပ်မလားမလုပ်လားဆိုတော့သူတို့ပြန်ပြောမှာပေါ့နော်ဒါပေမဲ့ကျွန်တော်ထင်တာတော့ Telinor တို့ Ooredoo တို့ကတော့ဒီဟာကိုထောက်ခံလိမ့်မယ်လို့မထင်ဘူးဒါပေမဲ့သူတို့ထောက်ခံကမထောက်ခံဒီဟာဥပဒေအနေနဲ့ကတော့ဖြစ်လာမှာပဲ
အဲ့တော့ဒီဥပဒေကြီးကလည်းဒါပေမဲ့ဟိုကြည့်ရတာကနေချင်းညချင်းဆွဲလိုက်တဲ့ဥပဒေတော့မဟုတ်ဘူးလေဟိုကြည့်ရတာတော်တော်လေးကိုဟိုနိုင်ငံတကာတခြားကိစ္စဟိုတေချာဆွဲထားပြီးတော့မှအခုထုတ်ပြရဲဆိုတဲ့သဘောလားအရင်တော့ဒီဥပဒေအကြောင်းကြားဘူးလား
အဲကျွန်တော်တို့ကြားဘူးလားအော်လွန်ခဲ့တဲ့နှစ်နှစ်လောက်ကဒေါန်ဆန်းစုကြည်အစိုးရလက်ထက်မှာဒီ Roland Berger ဟို consulting ကနေပြီးတော့အဆင့်ဒီဟိုကျွန်တော်တို့ပမာပြည်ကဆက်သွယ်ရေးဝန်ကြီးဌာနကိုဒီ Singapore company TPC consulting နဲ့ချိတ်ပြီးတော့ cyber security law draft ကိုရေးခိုင်းခဲ့ပါတယ်အဲ့ဒီတော့မှာ TPC ကရေးပေးတဲ့ draft law ရှိပါတယ်အဲ့ဒါကတော့ Singapore က cyber security law နဲ့တော်တော်ကြီးကို similar ဖြစ်ပါတယ်သူတို့ကအဲ့ law draft ကိုပေးတဲ့အချိန်မှာကျွန်တော်တို့ရဲ့ဒီဘက်က MODC ကဒီဟာကိုဒီပမာပြည်မှာရှိတဲ့တက်သည့်ပညာရှင်တွေကိုမျှဝေပြီးတော့ comment တောင်းတယ်ပေါ့နော်ဒီက comment နဲ့ feedback တောင်းတဲ့အခါမှာဒီ Singapore ရဲ့ law ကပမာပြည်နဲ့တိုက်ရိုက်ကြီးမဆက်ဆက်အောင်တွေ့တဲ့အတွက်ကြောင့်မို့လို့ဒီဟာကိုမတုံ့တင်ပဲနဲ့ဒီဟာကို guide အနေနဲ့ပဲသုံးပြီးတော့ဒီဗမာပြည်က law တစ်ခုကို formulate လုပ်ဖို့ဆိုပြီးတော့အကြံပြန်ပြုကြပါတယ်အဲ့တော့အဲ့ဒီအချိန်မှာ MOTC နဲ့ TPC နဲ့အကြီးအကျယ်စကားများကြပြီးတော့ပတ်စံပြန်တောင်းတာတွေပါလေထိအောင်ဖြစ်ခဲ့ကြပါတယ်ခင်ဗျာ။ဒါပေမဲ့ဒီ law ကိုကျွန်တော်တို့ဒီဟာကိုပြန်ပြီး enact မလုပ်ဘဲနဲ့ဆက်ပြီးတော့ရေးနေတယ်လို့ပဲကျွန်တော်တို့ဆက်ကြားပါတယ်။ဒီဟာကိုဟိုဘာမှဆက်ပြီးတော့အကောင့်ထဲပေါ်ရပါ냐ဆိုတော့မတွေ့ပါဘူး။ဒါပေမဲ့အခုဒီရပိုင်းအတွင်းကြောင့်ဒီနေ့မှပေါ့နော်ကျွန်တော်တို့ဒီ draft ကိုပြန်ပြီးတော့ထွက်လာတယ်ဆိုတော့ကျွန်တော်တို့ပြန်တွေ့ရတာပါ။ဟုတ်ကဲ့။
အဲ့တော့အခုဒီနေ့ပြန်ထုတ်လိုက်တဲ့ဟိုမူကြမ်းပေါ့နော်ဒီမူကြမ်းကအရင်ဟိုစင်ကာပူမှာရှိတဲ့ cyber security law နဲ့တော်တော်လေးဆင်တယ်လို့ပြောလို့ရတာပေါ့အဲ့လိုလား
။ဟုတ်ကဲ့တော်တော်လေးဆင်ပါတယ်။တော်တော်လေးဆင်တယ်ဆိုတာ requirement တချို့ဒီဟို regulatory ဘိုင်းကတော့တော်တော်လေးဆင်ပါတယ်။ဒါပေမဲ့ဒီဘက်က intrusive ဟိုဥစားဒီ surveillance ဘိုင်းကတော့ဒါပမာပြားထည့်တာလို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဒါကအခုခေါင်းစဉ်ကလည်းဒါနိုင်ရဲ့စီချုပ်အုပ်ချုပ်ရေးကောင်စီကနေပြောပြဌာန်းနေဆိုတဲ့ခေါင်းစဉ်နဲ့သူရဲ့ဟိုဒီအပြစ်ဒဏ်ချမှတ်မှုလို့ပါလို့အဲ့ဒါတွေကထားဒီဘက်မှာထပ်ပြီးထည့်ထားတာနဲ့ဒီလေနော
်မှန်ပါတယ်ခင်ဗျာမှန်ပါတယ်အ
ဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဆွေးနွေးဖို့တတ်မှတ်ထားတဲ့ရက်ကအဲဘယ်တော့လဲပြန်ပြောပါအောင်အဲ့ဒါတွေဘယ်လို
15ရက် February ပါသူတို့ကဒီအောင်နောက်ဆုံးထားပြီးတော့15ရက်မတိုင်ခင်နောက်ဆုံးထားပြီးတော့ပို့ရမယ်လို့ပြောထားပါတယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာเนาะဒီအဲ့တော့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့ဒီရပိုင်းတွေအတွင်းမှာဘာတွေဆက်ဖြစ်လာမလဲဆိုတော့ကျွန်တော်တို့ကြည့်ရမှာပေါ့เนา
ะမှန်ပါတယ်ခင်ဗျာဒီကျွန်တော်မြင်လာတော့15ရက်နေ့နောက်ပိုင်းမှာဗမာပြည်တဲကနေပြီးတော့ VPN တွေကြော်ပြီးထွက်တာတို့ Facebook ပေါ်တက်တာတို့တော်တော်များများဟိုယော့သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ဒီ device တွေ active ဖြစ်လာပြီဆိုလို့ရှိရင်တော့စပြီးထိန်းချုပ်တော့မှာပြီးလို့ရှိရင်ကျွန်တော်မြင်လာတော့ဒီ online မှာ active ဖြစ်တဲ့လူတွေ online မှာသတင်းပေးတဲ့လူတွေဒီမှာအဖန်ခံလိုက်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာကျွန်တော်နောက်မှထပ်ပြီးဆက်သွယ်မေးမြန်းပါဦးမယ်နော
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးပ
ါ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App Epic ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
VOA American တန်ခါအစီအစဉ်တွေကိုစပီးတင်ဆက်ပေးနေပါတယ်အခုကြာတာပရိနေမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်အစားဆုံးကိုနက်ရှင်နယ်ဂါနီကိုနိုင်တီလိုင်းတိုမီတာ20 kHz 15.13 လိုင်းတိုမီတာ25 kHz 11.3 လိုင်းတိုမီတာ32 kHz 9335တို့ကနေပြန်လည်တားဆင်နိုင်ပါတယ်။ဒီကနေ့မနေ့ဖက်နောက်ဆုံးရမြန်မာနိုင်ငံသတင်းတွေကိုခွန်ညဝင်းအောင်ကကြီးညာပေးပါမယ
်။မြန်မာနိုင်ငံမှာအာဏာသိမ်းယူခဲ့ရတဲ့စစ်တပ်ခေါင်းဆောင်တွေပေါ့အမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့အရေးယူလိုက်ကြောင်းအမေရိကန်သမ္မတဂျိုးဘိုက်ဒန်ကဒေသစံတော်ချိန်ဗိုလ်တူးနေမွန်လွန်ပိုင်းမှာကြေညာပါတယ်။ဒါအပြင်တပ်မတော်ကလက်ရှိသိမ်းယူထားတဲ့အာဏာကိုအမြန်ဆုံးပြန်စွန့်လွှတ်ဖို့ကိုလည်းသမ္မတဘိုက်ဒန်ကတိုက်တွန်းလိုက်ပါတယ်။အခုချမှတ်လိုက်တဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုအရမြန်မာအစိုးရသုံးရံပုံငွေအတွက်အမေရိကန်ကထောက်ပံ့နေတဲ့အမေရိကန်ဒေါ်လာ1ဘီလီယံကိုအာဏာသိမ်းစစ်ကောင်စီကရတော့မှာမဟုတ်ပါဘူး။အကြေးယူမြန်မာနိုင်ငံမှာလက်ရှိတဲ့အခြေအနေတွေပိုဆိုးလာမယ်ဆိုရင်မြန်မာစစ်ဘုတ်ချုပ်တွေကိုအမေရိကန်ပြည်ထောင်စုကဒီထက်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်သွားမယ်လို့ဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံတော်လွှားစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေပိုပြီးကြေပြန့်ကြီးတွားလာနေချိန်မှာပဲ NLD အစိုးရလက်ထက်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တချို့ကိုစတင်ဖမ်းဆီးနေတယ်လို့ပြည်내နဲ့အတိုင်းဝန်ကြီးချုပ်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တွေ NLD ပါတီဘူတောင်ဝန်ရှိသူတချို့ကိုပါစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်လံဖမ်းဆီးခဲ့ပါတယ်အခုလိုဖမ်းဆီးမှုတွေရှိဆက်ဖြစ်လာလိမ့်မယ်လို့ရန်ကုန်မြို့နိုင်ငံရေးအတိုင်းအဝိုင်းကသုံးသပ်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဂျပန်ကီရင်အဖျော်ရမကအုပ်စုကမြန်မာဥပိုင်လီမီတက်နဲ့ဖက်ဆက်လုပ်ငန်းတွေကနေစွန့်ခွာသွားပါတယ်။အင်္ဂါနေ့ကတော့စင်ကာပူ RMH ကုမ္ပဏီကစစ်တပ်ပိုင်းမြန်မာဗာဂျီးနီးယားတိုဘက်ကိုကုမ္ပဏီမှရှိတဲ့သူ့ရဲ့ရှယ်ယာတွေကိုစွန့်လွှတ်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ
။စတပ်ပတိနဲ့မလည်းကင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုခုညာဝင်းအောင်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမိုင်းအင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်။သောတာရှင်နေအနေနဲ့ VOE ကိုစာလိုက်ကနေတစင်ဝေဖန်အကြံပေးစာတွေပြဖို့လိုတဲ့တစ်ချင်းတောင်းလို့ကြရတဲ့ဆိုရင် VOE ရဲ့စာလိုက်လေးစာက VOE American တန်မြန်မာပိုင်းအစီအစဉ်ရခုစာလိုက်ကြီးစာလိုက်တက်တာမှ899ကိုဆက်သွယ်ယူနိုင်သလို
ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရတော့1239 38 999လေးကိုခေါ်ဆိုနိုင်ပါတယ်။ဒီကနေ့ညနေပဲ6:00ထုတ်လွှင့်မဲ့အစီအစဉ်လေးကိုအနုမီတာစက္ကန့်က1925တို့ကနေတန်လွှင့်ပေးမှာဖြစ်ပါတယ်။
This program has come to you from the Voice of America, Washington.